တူရကီနိုင်ငံမှာ3လကြာရေးပေါ်ချိန်နေကြညာတဲ့သမရရေဂျက်ထိုင်ရဲ့အာရူဝန်ရဲ့ဗိုလ်ဒူးလေးကမင်းကိုဒီကနေ့မှလွှတ်တော်အမတ်တွေကအတည်ပြုပေးမယ်လို့ခန့်မှန်းထားပါတယ်။အစ္စတန်ဘူးမြို့ကတချို့ကတော့ဒီရေးပေါ်ချိန်နေကြောင်းသူတို့ရဲ့နေစဉ်ဘွားကိုတိတ်ကြီးထိခိုက်မယ်လို့မြင်တဲ့အကြောင်းပြောကြပါတယ်။ဒီကရေတောက်ကြနေကမောင်မမြင်ဖြစ်ခဲ့တဲ့အာနာသိမ့်မှုကြိုးစားမှုဖြစ်ခဲ့ပြီးတဲ့နောက်ဗိုလ်ဒူးနေမှာသမရအာရူဝန်ကရေးပေါ်အစည်းအဝေးတွေဇက်တိုက်လို့လုပ်ပြီးဗိုလ်ဒူးနေညာဘက်မှာတော့ရေးပေါ်ချိန်နေထုတ်ပြန်တဲ့အကြောင်းရုပ်မြင့်တန်ကြားကနေကြေညာတာပါ။ဒီလိုကြေညာလိုက်တဲ့အတွက်သူ့ကိုစန့်ကျင်သူတွေကိုနောက်ထပ်အရေးယူနှိမ်နင်းဖို့လမ်းပွင့်သွားစေပါတယ်။ရေးပေါ်အခြေအနေထုတ်ပြန်ရတဲ့ရည်ရွယ်ချက်ကဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုပြန်တည်ဆောက်နိုင်ရေးအထူးရောက်ဆုံးနည်းလမ်းတွေကိုလုပ်နိုင်ဖို့ဖြစ်တယ်လို့သမရအာရူဘန်ကဆိုပါတယ်။ဒီကာလအတွင်းလက်နက်ကင်တပ်ဖွဲ့ကနိုင်ငံကိုထိ ंछ ုပ်ထားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အသေးစိတ်တွေကိုသမရကကြေညာမသွားပေမဲ့လည်းလူညုံရေးဆိုင်ရာရည်ရွယ်လို့ဆောင်ချက်တွေကြောင့်လက်ရှိဖမ်းထားတဲ့လူပေါင်း1000လောက်တဲ့ကအများပြားကိုဆက်ပြီးထိန်းသိမ်းထားနိုင်မှာပါ။ပညာရှင်တွေကိုပြပခီးသွောက်ကင်ပိတ်ပင်တားမြစ်တဲ့အကြောင်းလဲဗိုလ်ဒူးနေမှာပဲနိုင်ငံပိုင်သတင်းဌာနကနေကြေညာသွားပါတယ်။တက္ကသိုလ်တွေကမဟာဌာနကြီးမှု1500ကျော်အပါအဝင်ပညာရေးဌာနကဝန်ထမ်း2100ကျော်ကိုအင်္ဂါနေ့မှာယာယီကနေထုတ်ပြပြီးတဲ့နောက်အဲ့ဒီပိတ်ပင်ချက်ထွက်လာတာပါ